စကိုင်းတိုင်းပလဲမြို့နယ်ရင်းမြင့်ပင်မြို့အဆက်ကရင်းပောင်တိုင်းကျေးရွာကိုဒီကနေ့စက်တင်ဘာလ19ရက်နေ့မနက်10နာရီလောက်မှာမြန်မာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အပြင်မြေပြင်ကနေလည်းတပ်တွေကိုတိုးချနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။လူတွေထိခိုက်ဒဏ်ရာရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့ဒေသခံတွေကြားစိုးရင်ကြီးဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ရင်းမပင်မြို့အနီးစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ဆင်ကြောင်းသတင်းပေးပို့ချက်ကိုတော့အလိမ်မာကပြောပြမှာပါရှင်။
ဒီနေ့မနက်10:00ကျော်လောက်မှာမြန်မာစစ်တပ်ကစစ်လေရင်၄၀နဲ့အယုဒ္ဓယာရောက်လာပြီးပြစ်ခတ်တိုက်ခိုက်ခဲ့တဲ့ကြောင်းရင်းမပင်မြို့နယ်စစ်ဆောင်ကူညီပေးနေတဲ့ဒေသခံတန်းကတော့တပါးကမိန့်ကြားပါတယ်
အမတ်သမီးနဲ့ဝေရောက်တိုက်တဲ့ဘုံနာမျိုးကိုဘာလို့လဲဆိုတော့ဒီမှာမှာသူတို့ဒီနဲ့လာရောက်အလုံးဖြစ်တာကတိုက်ခိုက်ခြင်းမရှိတာတော်တော်လေးကြာပြီဆိုတော့ကိုကအမတ်သမီးအလေးအလိုက်ကိုချောင်းပြီးတော့လာရောက်တိုက်ခိုက်တယ်လို့ပုံတက်လို့ရတယ်ဒီဘက်ကနေကတော့တကြီးရောတွေအိမ်မွေးကျွမ်းသာတိရစ္ဆာန်တွေစတဲ့ရှိတဲ့လူတွေကတော့ဒါဘာပဲပြောပြောကိုရဲ့ကိုယ်ကိုပြန်ပြီးတော့ပေါ့နော်အေဂျင့်မီဖြစ်နေတာပြန်ရောက်ဝင်ရောက်ပြီးတော့နေထိုင်နေကြတဲ့အတွက်ရဲရွာတွေမှာဒေသခံတွေရှိပါလေ
ပြီးခဲ့တဲ့ဩဂတ်လ17ရက်နေ့တုန်းကလည်းရင်းမပင်မြို့နယ်ရင်းပောင်တိုင်ကျေးရွာမှာဒေသခံ PDF တပ်ဖွဲ့တွေခြေကုပ်ယူနေရဆိုပြီးစစ်တပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ဩဂတ်လအတွင်းကရင်းပောင်တိုင်ကျေးရွာကိုလေကြောင်းကနေပစ်ခတ်ခဲ့ချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရသားတွေ12ဦးထပ်မံနေသေးဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဩဂတ်လကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်တချို့ဒေသခံတွေကအခုချိန်ထိဘေးကင်းတဲ့ကျေးရွာတွေဘက်ကိုခိုးလုံနေကြဆဲဖြစ်ပါတယ်။ဒီနေစာပြုလာချိန်နေရပြန်လာနေတဲ့ဒေသခံတွေလည်းရှိနေတယ်လို့တန်ကားတော်ကမိန့်ကြားပါတယ်။ဒါပေမဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုမှာလူတွေထိခိုက်ဒဏ်ရာရတဲ့တရင်တွေတော့ထွက်မလာသေးပါဘူး။ရင်းမပင်အခြေဆိုင်မြောက်ရမပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တာဝန်ခံကိုခန့်ကတော့လေကြောင်းနဲ့တိုက်ခိုက်ခံရတဲ့ရင်းပောင်တိုင်ကျေးရွာတွေဘက်မှာ PDF နဲ့စစ်တပ်အကြားလက်တလောတိုက်ပွဲမရှိဘူးလို့ပြောပါရယ်။
ရမောင်တိုင်ပထိုးတာအဲ့ဘက်ကရွာတွေဆင်ဆဲရဲ့အရှိဘက်ကတကြောတွေအကုန်လုံးအဲ့မှာပတ်ပြီးတော့ပြစ်နေရလို့ပြောတယ်လူတွေချနေလို့ပြောတယ်ရင်းမပင်နဲ့ပလဲချားကပထိုးတာနောက်ပြီးတော့ပထိုးတာရဲ့အနောက်ဖက်နောက်ပြီးဆင်ဆဲရဲ့အဲနောက်တစ်ခုအဲ့နံတဝိုက်ပေါ့ဝင်ရောက်စီးနှင်းခံရတာပေါ့အဲ့နံရွာတွေ50-60လောက်ရှိမှထင်တယ
်အခုလိုနေကြောင်းကနေပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီလိုတိုက်ခတ်မှုကြောင့်ဒေသခံ PDF တပ်တွေနဲ့စစ်တပ်အစားနောက်ထပ်တိုက်ပွဲတွေတကြော့ပြန်ဖြစ်လာနိုင်တယ်လို့ PDF ဘက်ကတုံ့တက်တယ်လို့ဒေသခံတွေဘက်မှလည်းစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင်